မြန်မာနိုင်ငံကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကစစ်တိုင်းဌာနချုပ်နေပြီး၅ခုမှနောက်ထပ်နှစ်လကြာပြစ်ခတ်ရဲဆဲသွားမယ်လို့မြန်မာတပ်မတော်ကဒီကနေ့ကြေညာလိုက်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ဇွန်လ30ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့ထိရောက်စွာဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့အပြစ်ခတ်ရဲဆဲဖို့နောက်ထပ်နှစ်လတိုးမြင့်ပြီးလာမယ့်ဩဂုတ်လ31ရက်နေ့ထိရည်ဆဲလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပြင်ဒေသခံတိုင်းဒေသပြည်သူတွေရဲ့ငြိမ်းချမ်းရေးမျှော်လင့်ချက်ငြိမ်းချမ်းမှာပါဝင်လုပ်ကိုင်နေတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေငြိမ်းချမ်းရေးလုပ်ငန်းတွေမှာအခုထပ်ပိုပြီးရုံးချီချီလုပ်ကိုင်နိုင်ဖို့အတွက်အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီစစ်တိုင်း၅ခုကတော့မြောက်ပိုင်းတိုင်းအရှိမြောက်ပိုင်းအရှိပိုင်းတိုင်းအရှိလယ်ပိုင်းတိုင်းနဲ့ရှေ့ပြည်ကန်တိုင်းစစ်ဌာနချုပ်နေမိတွေဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးဒီမှာစစ်တပ်ဖက်ကမကြိမ်တိုင်းတိုင်းတစ်ဖက်သက်အပြစ်ခတ်ရဆဲခဲ့တာကြောင့်ဒါဟာတတိယအကြိမ်မြောက်အပြစ်ခတ်ရဆဲတာလည်းဖြစ်ပါတယ်။ဒီလိုအပြစ်ခတ်ရဆဲမှုတွေရှိခဲ့ရင်လည်းချင်းပြည်မြောက်ပိုင်းနဲ့ကချင်းပြည်နယ်တွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တော့မကြာခဏဆိုလိုတိုက်ပွဲတွေလည်းဖြစ်ပွားတာရှိခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တချို့နေရာတွေမှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေနေဖြစ်ပါတယ်။တချိန်တည်းမှာပဲပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြည်လဲစစ်မြေးဘုဌာန UPDJC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဒီကနေ့မှတွေ့ဆုံခဲ့ကြပြီးတော့မကြာခင်သတင်းပတ်တွေအတွင်းဆွေးနွေးမှုတွေဆက်လုပ်ဖို့အစီအစဉ်ရှိရလို့ဒီကနေ့ဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးက VOA ကိုပြောပါတယ်။ဒါပေမဲ့ဘယ်နေ့ဘယ်နေရာဘယ်ချိန်မှာတွေ့မယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးခင်ဗျာ။